မလေးရှားဝန်ကြီးချုပ်မဟာသာမိုဟာမက်ကလာမယ့်နှစ်နှစ်အတွင်းစီစဉ်ထားတဲ့အတိုင်းသူ့ကိုဝန်ကြီးချုပ်ယာဒူလွှဲပြောင်းပေးမယ်ဆိုတာတန်လျာမရှိကြောင်းအန်နွာအီဘရာဟင်ကပြောဆိုလိုက်ပါတယ်။အာရှတလွားကစီးပွားရေးခေါင်းဆောင်တွေနဲ့ပညာရှင်တွေတက်ရောက်နေတဲ့စင်ကာပူထိပ်သီးညီလာခံပြင်ပမှာသတင်းရောက်တွေကိုအဲ့ဒီလိုပြောဆိုလိုက်တာပါ
။ Succession plan is as agreed let PM Mahathir
ဝန်ကြီးချုပ်အဖြစ်ဆက်ခံရေးအစီအစဉ်ကကျွန်တော်တို့သဘောတူထားတဲ့အတိုင်းပါပဲ။တိုင်းပြည်မှာဖြည့်ရှင်ရမယ့်ပြဿနာတွေကိုဝန်ကြီးချုပ်မဟာတာကဆောင်ရွက်နေသေးပါသူ့ကိုထောက်ခံမှုပေးရပါလိမ့်မယ်ဒါကတိတ်ကိုအရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဘာမှအလောတကြီးလှုပ်ရှားမလိုပါဘူးမဟာတာဟာနိုင်ငံရဲ့အရေးကြီးတဲ့ကဏ္ဍမှာလှုပ်ရှားနေတာဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်တည်ငြိမ်မှုလိုပြီးဥဆောင်မှုပေးနိုင်တဲ့ခေါင်းဆောင်ကောင်တယောက်ရှိဖို့လိုပါတယ်ဒါအတွက်ထိရောက်မှုရှိအောင်သူလှုပ်ပြနိုင်လိမ့်မယ်ဆိုတာယုံကြည်ပါတယ်လို့အန်နဝါကပြောကြားသွားတာပါတချင်းကနိုင်ငံရေးရံပက်တွေဖြစ်တဲ့အန်နဝါနဲ့ဝန်ကြီးချုပ်မဟာတာတို့ဟာနှစ်20လောက်ရန်စားတွေရှိခဲ့တာကိုဘေးဖယ်ထားပြီးပြီးခဲ့တဲ့မေလရွေးကောက်ပွဲမှာသူတို့ရဲ့၄ပါတီညွန်ပေါင်းအဖွဲ့အနိုင်ရအောင်လှုပ်ဆောင်ခဲ့ပါတယ်ဒီသတင်းပတ်အစောပိုင်းမှာသူတို့ပါတီကလွှတ်တော်အမတ်တဦးနှုတ်ထွက်ဖို့ရှိပြီးလာမယ့်ဂျားပြရွေးကောက်ပွဲမှာသူဝင်ပြိုင်သွားမယ့်အစီအစဉ်ဟာလည်းဝန်ကြီးချုပ်အဖြစ်ဆက်ခံရေးလမ်းကြောင်းတွေကအစိတ်ပိုင်းဖြစ်တယ်လို့အန်ဝါကပြောပါတယ်အာနာလွှဲပြောင်းပြီးမဲ့ဂတိကိုသူ့အနေနဲ့ဖြတ်မှာမဟုတ်ကြောင်းလဲဝန်ကြီးချုပ်မဟာတာကပြောကြားထားပါတယ်ဂျားပြရွေးကောက်ပွဲကိုတော့နှစ်လအတွင်းကျင်းပဖို့ရှိပြီးကျင်းပမယ့်ရက်ကိုရွေးကောက်ပွဲကော်မရှင်ကသတ်မှတ်မှာဖြစ်ပါတယ်